အမေရိကန်တရားရုံးချုပ်တရားသူကြီးခန်ထား၏အတည်ပြုဖို့အထက်လွှတ်တော်မှကြားနာပွဲဆက်လက်ကျင်းပနေပြီးသမ္မတဂျိုးဘိုင်ဒန်အဆိုပြုထားတဲ့တရားသူကြီးခန်ထန်ဂျီဘရောင်းဂျက်ဆန်ကိုဒီကနေ့ဗိုလ်တော်ဘူးနဲ့အထက်လွှတ်တော်တရားရေးကော်မတီအဖွဲ့ဝင်တွေကမေးခွန်းတွေထပ်မေးကြမှာပါ။တိုင်းပြည်ရဲ့အမြင့်ဆုံးတရားရုံးချုပ်မှာတာဝန်ထမ်းဖို့အဆိုပြုခံရတဲ့ပထမဆုံးလူမဲ့မျိုးသမီးဂျက်ဆန်ဟာအင်္ဂါနေ့ကလည်းတနေကုန်နီးပါးအထက်လွှတ်တော်အမတ်တွေရဲ့မေးခွန်းတွေကိုဖြေဆိုခဲ့ပါတယ်။သူ့ရဲ့တရားရေးဆိုင်ရာခံယူချက်အမြင့်သဘောထားတွေကနေချမှတ်ခဲ့တဲ့အမိတ်တွေ၊ကင်တွယ်ခဲ့တဲ့အမှုတွေနဲ့ပတ်သက်ပြီးအသေးစိတ်တိတိကျကျမေးခွန်းထုတ်တာတွေရင်ဆိုင်ခဲ့ရပါတယ်။Republican အမတ်တွေကတော့လိင်လူချင်းလက်ထပ်ပေါင်းတင်တာကနေအသက်မပြည့်တဲ့ကလေးတငယ်တွေရဲ့မဖွဲမရပုံတွေလက်ဝဲထားရှိမှုကြောင့်အရေးယူအပြစ်ပေးခဲ့တဲ့ကိစ္စအထိအကြောင်းအရာတော်တော်များများပြင်းပြင်းထန်ထန်မေးခွန်းထုတ်ခဲ့ပါတယ်။မနေ့ကကြားနာပွဲမှာအထက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ် Dick Durbin ကမေးခွန်းတွေစာမေးပြီး Republican အမတ်တွေမေးလာနိုင်တဲ့အငင်းပွားပွဲအကြောင်းအရာတွေကိုတရားသူကြီးဂျက်ဆန်ဘက်ကလက်အုပ်မှုယူကြိုတင်ဖြေထားနိုင်အောင်လမ်းကြောင်းချပေးခဲ့ပါတယ်။အထက်လွှတ်တော်မှာမဲခွဲတဲ့အခါ Republican ဘက်ကထောက်ခံမဲမရရင်လဲ Democrat အများစုမဲရတယ်ဆိုရင်တရားသူကြီး Jackson ကိုတရားရုံးချုပ်တရားသူကြီးအဖြစ်ခန့်မှုအတည်ပြုနိုင်မှာဖြစ်ပါရဲ့ရှင်။